မြန်မာနိုင်ငံကပௌလိကဘဏ်တွေရဲ့ ATM ငွေထုတ်ဆက်တွေမှာတနေ့ငွေထုတ်နိုင်တဲ့ပမာဏကိုကျပ်နှစ်သိန်းအထိရှင်းချလိုက်ပြီးနောက်ပိုင်းငွေထုတ်ဆက်တွေရှိတဲ့နေရာတွေမှာမနက်အစောပိုင်းကတန်းစီနေသူတွေကိုနေ့စဉ်တွေ့နေကြရပါတယ်။အခုရက်ပိုင်းမှာတော့လကုံရက်ပိုင်းမှုတန်းစီငွေထုတ်ဖို့ကြိုးစားသူတွေပိုများလာနေပါတယ်။အခုလိုအခြေအနေကြောင့်အရေးပေါ်ငွေထုတ်ဖို့လိုသူတွေအခက်တွေ့နေကြပါတယ်။ငွေထုတ်ကျင်သူတွေကြုံရတဲ့အခက်တွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းဆောင်မကိုကိုကျော်ကျော်သိန်းကပြောပြပေးတာပါတယ်။
ကိုဗစ်ကာယောဂါကြောင့်စီးပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တဲ့မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်လုပ်ငန်းတွေအားလုံးရပ်တန့်လို့နေဖြစ်နေတာပါဒီကြားထဲပုဂ္ဂလိကဘဏ်ဝင်တဲ့အများစုကအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့အတွက်ဘဏ်လုပ်ငန်းတွေတော်တော်လေးထိခိုက်ခဲ့ပါတယ်ဘဏ်တွေမှာကိုယ်တိုင်သွားပြီးတော့ငွေထုတ်နိုင်တဲ့ပမာဏကိုရော ATM ငွေထုတ်ဆက်တွေမှာထုတ်နိုင်တဲ့ပမာဏကိုပါရှင်းချလိုက်ပြီးတဲ့နောက်ငွေထုတ်ခြင်းသူတွေအခက်တွေ့ကြရပါတယ်EDM ငွေထုတ်ဆက်တွေကနေတရက်ကိုကြက်ငွေ2သိန်းထုတ်ယူခွင့်ပြုထားပေမဲ့တကယ်ထုတ်တဲ့အခါဆက်တွေထဲမှာငွေမရှိတာငွေထုတ်ဖို့တန်းစီသူအစမတန်များပြားနေတာအဲလိုအခက်အခဲတွေနဲ့ကြုံနေရတဲ့အကြောင်းရန်ကုန်မြို့ကန်တူက VOA ကိုပြောပါတယ်
သွားထုတ်အောင်ပင်မန်းလာတယ်နော်တက်ဆိုင်ရ ATM ဆက်တွေကမရှိတာနဲ့အဲစိတ်ကငြိမ်းရှိသေးတာမှာဆို ATM ထုတ်ဖို့အဆင်ပြေတာတခုပဲတန်းစားတွေကတခုမှပတ်သက်မရှိဘူးအရင်ဒီမတိုင်ရင်တော့သူလည်းလာထည့်တယ်အခုတော့မှမထည့်ရတော့တော်တော်ကြာသွားရတော့ဘယ်လိုလာထည့်လို့ထည့်မလဲသူတို့ကလည်းအဆောင်ရတာမသိတော့ငါကမှထုတ်ဖို့အဆင်ပြေတာ ATM ဆက်တစ်လုံးပဲရှိတယ်ပေရောကမှတပုံပြီးပဲတူတယ
်ဒိုင်းကြီးအခြေအနေမတည်ငြိမ်တာကြောင့်ရောဘဏ်လုပ်ငန်းတွေရဲ့ခိုင်မာမှုအပေါ်ပြည်သူတွေစိုးရိမ်နေကြတာကြောင့်ပါအမှအပ်ထားတဲ့ငွေတွေကိုထုတ်ယူဖို့ကြိုးစားနေကြတာပါအခုလိုမျိုးလာကုန်ရက်ပိုင်းမှာတော့ EDM ဆက်တွေရှိမှတန်းစီသူတွေအရင်ကထက်ပိုများနေပါတယ်အကန့်အသတ်နဲ့ပဲငွေထုတ်ခွင့်ပေးထားလို့အရေးပေါ်ငွေလိုအပ်လာတဲ့အခြေအနေမျိုးမှာအခက်အခဲဖြစ်ရကြောင်းရန်ကုန်မြို့ကလုပ်ငန်းရှင်တူကပြောပါတယ်တရက်2သိန်းထုတ်နိုင်ဖို့နေတိုင်းအချိန်တီးတန့်ပေးရတယ်လို့ငွေစုစာအုပ်ထဲကနေထုတ်မယ်ဆိုရင်လည်းဘဏ်ကရက်ချင်းပေးပြီးစောင့်ခိုင်းတဲ့အကြောင်းသူကပြောပါတယ
်ငွေရှိတဲ့ EDM ဆက်ကိုရှားလာရန်ကုန်မြို့ထဲမှာအဲဟာရတော့ကိုရီးကျင်လာတဲ့ဖြစ်ပျက်လေးတွေပေါ့ဟိုငွေရှိတဲ့ဆက်ကြတော့လေတော်တော်သွားနိုင်မှထုတ်လို့ရတဲ့သဘောရှိတယ်။လူတိုင်းကြီးကအစီအစဉ်လေးကိုယ်နဲ့ရောက်ကန်ဒီမှာဟိုငွေကုန်သွားတာမျိုးရှိတယ်။တော်တော်ကျငွေအသေးစားကိုလည်းလူတွေပေါ့ဖေးကူကိုခွဲစိတ်ကြည့်တာကိုဟိုလာလည်းဖြစ်ဖြစ်ပိန်ထန်ကြီးတွေရောင်းဝယ်ထားပြီးတော့တတ်မှတ်ထားတဲ့ရက်မှာသက်သက်မချိနိုင်ဒီကျင်းအဖောက်ပဲတဲ့နာလေးရှိတော့ဘယ်လိုခေါ်မလဲပွေသားကင်သားပြီးတော့ပွဲသားလို့ပြောရမှာမသိဘူးသူ့လို900လို့မြင်ပြီးတော့ဘယ်လိုလုပ်နေရတာလဲသိရှိတယ
်။ဗန်တွေပြူလဲသွားနိုင်နေဆိုတဲ့ကောလာဟလသတင်းတွေလည်းဒီအပိုင်းပြန့်နေတာမို့တချို့ကလည်းရသလောက်ငွေထုတ်ယူနေတာပါ။ဗန်မှာငွေမှန်းအချင်သူတွေတဖြည်းဖြည်းများလာမယ်ဆိုရင်ငွေကြေးဆိုင်ရာမတည်ငြိမ်မှုတွေဖြစ်လာမှာကိုရန်ကုန်တိုင်းတွန်တေးမြို့နယ်ကဦးအောင်လင်းထွန်းကစိုးရိမ်နေပါတယ်
။ပြန်မထုတ်မယ်ထုတ်မယ်ပုံမှန်မဲ့အလိုပဲထုတ်နေတယ်ဆိုလို့ရှိရင်ဒါရည်စင်မှာတော့တင်ကောင်းပါတော့။ဒီရဟုတ်ပြင်ကျင်းလက်တွေမှာဆိုလေအဲ့ဒီငွေကြေးတွေကဟိုဘာလို့လဲဆိုတော့ကျန်းမာတော်ဥပဒေပေါင်းစံခွင့်မယ်ငွေကြိုးစည်းစားမယ်ဘာလို့လဲအချမ်းကြီးတွေနဲ့စဉ်းစားနေကြရတယ်ဒီရေတွေဝယ်မယ်အတိုင်းပြင်နော်အဲ့လိုမျိုးငွေကြေးဆိုင်ကောင်းကောင်းမတွေလည်းတောင်းမှုတွေများလာတာတော့ဟိုအကုန်ကြီးမျိုးနဲ့မြင်တယ်ဒီငွေကြေးကောင်းကောင်းမှုတွေမျိုးနဲ့ကောင်းလို့မယ
်ဝန်ထမ်းအများပြား CDM လောက်ကြတဲ့ပုဂ္ဂလိကဘဏ်အတော်များများတဖြည်းဖြည်းပြန်ပြီးတော့ဖွင့်လှစ်လက်ပတ်နေပြီဖြစ်ပေမဲ့အာဏာမသိငင်ပုံမှန်အခြေအနေမျိုးတော့မရောက်သေးပါဘူးမြန်မာအရှိတိုင်းဘဏ် MOB ကအလုံမစင်းတဲ့သူတို့ရဲ့ဘဏ်ခွဲအသီးသီးကဝန်ထမ်း200ကျော်ကိုအလုံကနေထုတ်ပြကြောင်းကြေညာထားပါတယ်။တခြားဘဏ်တွေကလည်းသူတို့ဝန်ထမ်းတွေပုံမှန်အတိုင်းအလုံပြန်စင်းကြဖို့နောက်ဆုံးအကြိမ်ကြေညာချက်တွေအသီးသီးထုတ်ပြန်ထားပါတယ်ခင်ဗျာ။